အစိုးရနဲ့တိုင်းရင်းသားလက်နက်ကိုင်တွေကြားတနိုင်ငံလုံးအတိုင်းအတာနဲ့အပြစ်ကပ်ရစိအကောင့်တွေဖော်နိုင်ဖို့ငြိမ်းချမ်းရေးရောင်းနှီးတန်းစားပြုလာနေတဲ့အချိန်မှာရှေ့ဆက်မဲ့ခြေလှမ်းဖြစ်တဲ့နိုင်ငံရေးဆွေးနွေးပွဲတွေမှာနိုင်ငံရေးပါတီတွေပါဝင်နိုင်ရေးနိုင်ငံရေးပါတီပေါင်း50ကျော်ဒီကနေ့ပထမဆုံးအကြိမ်စုဝေးတိုင်ပင်ခဲ့ကြပါတယ်အစိုးရတိုင်းရင်းသားလက်နက်ကိုင်တွေနဲ့ပါတီတွေရဲ့နိုင်ငံရေးဆွေးနွေးပွဲဖြစ်လာရင်ဘလို့မူတွေကိုကင်ဆယ်ပြီးဆွေးနွေးကြမလဲဆိုတဲ့ပါတီအသီးသီးရဲ့သဘောထားတွေကိုစူးစီးခဲ့ကြတဲ့ပါတီစုံတွေ့ဆုံပွဲအသေးစိတ်မတ်စုမွန်ကဆက်ပြောပြပြရမယ်ခင်ဗျာ
ဟုတ်ကဲ့ပါစက်တင်ဘာလ13ရက်နေ့စနေနေ့ရန်ကုန်မြို့မှာမြန်မာနိုင်ငံကနိုင်ငံရေးပါတီ68ပါတီကိုဖိတ်ကြားပြီးတော့အစိုးရတိုင်းရင်းသားလက်နက်ကိုင်အဖွဲ့တွေနိုင်ငံရေးပါတီတွေပါဝင်ကြမဲ့ political dialogueနိုင်ငံရေးဆွေးနွေးပွဲမှာဘလို့မူပေါင်းနေနဲ့နိုင်ငံရေးပါတီတွေတစုတစည်းတဲ့ရက်တီဆွေးနွေးကြမလဲဆိုတာကိုအဓိကဆွေးနွေးကြတာဖြစ်ပါတယ်။ညီနောင်တိုင်းရင်းသားပါတီများ Federation နဲ့ Federal Democracy မဟာမိတ်တို့ဦးဆောင်ပြီးတော့နိုင်ငံရေးဆွေးနွေးပွဲတွေမြန်မာနိုင်ငံမှာဖြစ်ပေါ်လာတဲ့အခါမှာနိုင်ငံရေးပါတီအင်အားစုတွေရဲ့မတူကွဲပြားတဲ့အမြင်တွေကနေတူညီတဲ့နိုင်ငံရေးမူပေါင်းတွေချမှတ်နိုင်ရေးဆွေးနွေးခဲ့ကြတာဖြစ်ပါတယ်။ပထမဦးဆုံးအကြိမ်ပါတီပေါင်း56ပါတီကခေါင်းဆောင်တွေတက်ရောက်ဆွေးနွေးခဲ့ကြတဲ့နိုင်ငံရေးဆွေးနွေးပွဲမှာအဓိကအရေးကြီးတဲ့နိုင်ငံရေးပါတီတွေရဲ့အခမ်းအခဏာကိုအလေးနက်ထားဆွေးနွေးခဲ့ကြတယ်လို့ညီနောင်တိုင်းရင်းသားပါတီများ Federation အဖွဲ့ကပါတီပေါင်းစုံကိုယ်စားလှယ်တွေပါဝင်တဲ့ Federal ပြည်ထောင်စုပါတီရဲ့ဒိုဂရာ2ဦးစောတမ်းမြင့်က VOA မြန်မာပိုင်းကိုပြောပါတယ
် National is expel အဖြေလက်မှတ်ထိုးပြီးတဲ့နောက်ပိုင်းမှာကျွန်တော်တို့ကနိုင်ငံရေးပါတီရဲ့အခမ်းအခဏာတအားကိုအရေးကြီးလာတဲ့ကနဖြစ်လာမှာပေါ့နော်အဲ့တော့ကျွန်တော်နိုင်ငံရေးပါတီတွေဟာဘယ်လိုလုပ်ကြမလဲဆိုတော့ပါတီခေါင်းဆောင်အားလုံးရဲ့သဘောထားကိုအလွတ်တဘောဆွေးနွေးကြတဲ့အစီအစဉ်ဖြစ်ပါလေဗျာဒီနေ့ပထမနေ့ပေါ့နော်ပြစ်ခတ်ရဆဲလက်မထိုးတဲ့နောက်ပိုင်းမှာကျွန်တော်တို့ကအားလုံးတူညီတဲ့ဟို framework ကိုအရင်ဟိုညှိနှိုင်းရအောင်မလဲဒီကြားထဲမှာ framework ဟိုညှိနှိုင်းရစရာရှိတယ်နိုင်ငံရဲ့ရှေ့ဆက်သွားမယ့် move ပေါ့framework ကိုသဘောတူပြီးညှိနှိုင်းပြီဆိုအဖွဲ့အစည်းအားလုံးကသဘောပေါက်ညှိနှိုင်းပြီဆိုတော့ political dialogue ကိုသွားလို့ရမှာပေါ့နော်အဲ့တစ်ဆင့်ချင်းလောက်ရတဲ့ကိစ္စဖြစ်ပါလေအဲ့တော့ပါတီပေါ်ကတရားလောက်ကိုသွားဖို့အတွက်နမအစင်းတက်က NCA မှာအရင်လက်မှတ်ထိုးရမှာပေါ့နော် National Six Pack Accord ကိုအရင်လောက်ရမယ်လက်မှတ်ထိုးရမယ်ပြီးရင်ကျွန်တော်တို့ကအားလုံးရဲ့ framework ကိုညှိရမယ် UPWC ရဲ့ framework ရှိတယ်အခုလက်ရှိ NCC ရဲ့ framework ရှိတယ်အဲ့တော့ကျွန်တော်တို့ကလည်းနိုင်ငံရေးပါတီအားလုံးကလည်းဟိုပါပေါ့အားလုံးရဲ့သဘောတူညီနိုင်တဲ့ framework မျိုးကိုကျွန်တော်တို့ကြိုပြီးတော့ညှိနိုင်ရင်ကောင်းမလားဆိုပြီးတော့အဲဒါဒီနေ့ကျွန်တော်တို့အလွတ်သဘောဆွေးနွေးတဲ့ဟိုပထမနေ့ဆွေးနွေးပွဲဖြစ်ပါလေခင်ဗျာ
နိုင်ငံရေးပါတီအားလုံးစုဝေးတွေ့ဆုံပြီးတော့နိုင်ငံရေးဆွေးနွေးပွဲတွေမှာဘလို့အချက်တွေကိုထည့်သွင်းဆွေးနွေးကြမလဲဆိုတော့နိုင်ငံရေးပါတီအသီးသီးရဲ့သဘောထားနောက်ရှေ့ဆက်လှုပ်ဆောင်ရမယ့်အချက်တွေကိုစုစည်းပြီးတော့အမြင်သဘောထားတွေကိုဖက်လဲဆွေးနွေးမှာဖြစ်တယ်လို့ Federal Democracy မဟာမိတ်အဖွဲ့ဝင်အမျိုးသားဒီမိုကရေစီအင်အားစု NDF ပါတီရဲ့ဥက္ကဋ္ဌဦးခင်မောင်ဆွေကလည်းဆိုပါတယ
်68ပါတီလုံးတက်နေအောင်ကျွန်တော်ကြိုးစားပြီးတော့ထိပ်သွားဖို့လေသဘောတူကြတယ်။ဘာလို့ဆိုနိုင်ငံရေးအုပ်စုနေနဲ့တပန်နဲ့ထွက်နေအောင်အတက်နေဆုံးကျွန်တော်တို့အားလုံးကပါတီအများစုကတော့နိုင်ငံရေးအမြင်ရှိရှိနေပေါ့လေ။ဒီသက်ခေါ်ပြီးတော့စုပေါင်းလှုပ်ရှားဖို့ဆိုတာကိုတော့ကျွန်တော်တို့အားတန်ပြီးတော့အားလုံးကသဘောထားပြကြပါရစေ။ပါတီတိုင်းလိုလိုပဲ။ရှင်တဲ့ပါတီတွေမတယောက်နေသေးတဲ့ပါတီတွေမတယောက်ဖွဲ့မရသေးတဲ့ပါတီအားလုံးကိုထိပ်ပြီးတော့ဆက်လက်ဆောင်ရွက်သွားမယ်။အင်းကြီးနိုင်ငံရေးဆွေးနွေးပွဲမှာအကုန်ပါဝင်နေအောင်လို့ကျွန်တော်တို့ဆောင်ရွက်ဖို့ရှိပါရစေ။26တောင်းပါလေပဲကျွန်တော်တို့အစိုးရအဖွဲ့ရဲ့ကောင်းရတဲ့နိုင်ငံအဖွဲ့ရဲ့နိုင်ငံရေးပါတီရဲ့ဖိနှိပ်မှုတွေရှိတယ်လို့ကျွန်တော်သိထားတော့ကကျွန်တော်တို့အားလုံးကဖြစ်နိုင်အောင်ကျွန်တော်ကြိုးစားပြီးတော့ဖိချားသွားဖို့ရှိပါတယ်ဒီကရစီအခြေအနေကြံတာရေဟိုဆွေးနွေးပြီးလို့ရှိရင်တော့ဖြစ်ရင်စစ်ဘက်ဆိုင်ရာအရပ်ဘက်ဆိုင်ရာနိုင်ငံရေးဘက်ဆိုင်ရာအဲ့ဒီအားလုံးကြည်လည်သွားပြီဆိုရင်တော့ political dialogue ဖြစ်ဖို့ကလမ်းစာပွင့်သွားပြီပေါ့ဗျာဒီရဲ့သူတို့ဆွေးနွေးတာကိုကျွန်တော်စောင့်ကြည့်အောင်ပေါ့ဗျာအဲ့ဒါပြီးပြီးအောင်မြင်ပြီဆိုရင်တော့ political dialogue တဲ့လမ်းစာတော့ဒီကြောက်ပေါ်ပြီပေါ့ဗျာ
တိုင်းရင်းသားလက်နက်ကိုင်ဖွဲ့တွေနဲ့အစိုးရကြားတပြည်လုံးတိုင်းတာနဲ့အပြစ်ခတ်ရက်စဲရေးအလားအလာကောင်းတွေအရာဖြစ်ပေါ်လာမဲ့နိုင်ငံရေးဆွေးနွေးပွဲတွေအတွက်နိုင်ငံရေးပါတီတွေဘက်ကကြိုတင်ပြင်ဆင်ထားကြတာဖြစ်တယ်လို့လည်းကြားပြူပါတီကိုယ်စားလှယ်လည်းဖြစ်တဲ့စောတန်မြင့်ကဆိုပါတယ
်လောလောဆယ်အချမ်းပြန်အုပ်စုကြီးတုံးအုပ်စုရှိတာပေါ့နော်ဒီကျွန်တော်တို့ NCCD တိုင်းတာလက်နက်ကိုင်အုပ်စုရဲ့ဒီအစိုးရအဖွဲ့ရဲ့နောက်ပြီးတော့ကျွန်တော်နိုင်ငံရေးပါတီရဲ့ဆိုရင်အစုအဖွဲ့ကြီးနေတဲ့လက်တော်၃ဖွဲ့ရှိတယ်အဲ့တော့ဒီ NCCD ကလည်းတော်တော်များများညီညွတ်နေပြီဒါ framework ကရှိထားပြီ UPWC ကလည်းသူတို့ဆွဲထားတဲ့ framework ရှိနေပြီအဲ့တော့စူးစမ်းနေဆက်ဖြစ်ပြီးရှိပြီးသားဖြစ်စီအဲကျွန်တော်တို့ကအားလုံးကနိုင်ငံရေးပါတီအားလုံးပါတီ CEO အငယ်ကောအလတ်ကောအကုန်လုံးသဘောတူနိုင်တဲ့ framework ကိုကျွန်တော်ညှိနှိုင်းတင်တာပေါ့နော်ကျွန်တော်အားလုံးကနိုင်ငံရေးပါတီအားလုံးကအားလုံးတူညီတဲ့စံတဲ့ framework ကိုဆွဲတင်တယ်အဲ့ဒါကြောင့်မလို့ကျွန်တော်ကအခုအကျိုး အလုပ်တဘောဆွေးနွေးခြင်းဖြစ်ပါလေခင်ဗျာ
။နိုင်ငံရေးပါတီပေါင်းစုံတွေ့ဆုံနေကြတဲ့အခုနိုင်ငံရေးဆွေးနွေးပွဲအတွက်ကြိုတင်အလုပ်တဘောဆွေးနွေးပွဲကိုစက်တင်ဘာလ13နဲ့စက်တင်ဘာလ14နှစ်ရက်ဆက်တိုက်ရန်ကုန်မှာတွေ့ဆုံဆွေးနွေးကြမှာဖြစ်ပါတယ်။ရရှိလာတဲ့အမြင်သဘောထားတွေနိုင်ငံရေးမူပေါင်းသဘောတူညီချက်တွေကိုလည်းချပြသွားမှာဖြစ်ပြီးတော့ပါတီစုံပါဝင်တဲ့နိုင်ငံရေးဆွေးနွေးပွဲတွေဇက်တိုက်လှုပ်ဆောင်သွားမှာဖြစ်တယ်လို့လည်းသိရပါတယ်ရှင်။